မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိုဥတီလာနေတဲ့မုန်တိုင်းကြီးဟာအလွန်လှည့်မြန်းစွာအားပြင်းလာပြီးတော့ကပ်ဘေးကြီးကျနိုင်တယ်လို့ကမ္ဘာမိုးဆလအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ဒီတနင်္ဂနွေနေ့မှာရခိုင်ပြည်နယ်ကြောက်ဖြူနယ်ကောက်စ်ပစားဂျာကကုန်းတွင်းကိုဝင်လာဖို့ရှိတဲ့ဒီမိုခါဆိုက်ကလုန်အခုလိုပြင်းထန်လာတာကြောင့်မြေပြိုပြီးထိခိုက်ပျက်စီးမှုကြီးမားနိုင်တယ်လို့ကမ္ဘာမိုးလေဝသနဲ့ဇလဗေဒအဖွဲ့ WMO ပြောခွင့်ရကဒီနေ့ပြောလိုက်တာပါ။ဒါအပြင်မြန်မာနိုင်ငံမြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်ဒေသတချို့ကမြေနေပိုင်းတွေမှာရေကြီးရေလွှမ်းမိုးနိုင်ပြီးမြေပြိုတာတွေလည်းကျုံ့နိုင်တယ်လို့ဂျနီဗာအခြေစိုက်တီ WMO အဖွဲ့ပြောခွင့်ရ Clara Nulis ကသတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။အိန္ဒိယမိုးလေဝသဌာနကလည်းဘင်္ဂလားပင်လယ်အလဲပိုင်းကဒီမိုနိုင်ဟာအလွန်ပြင်းထန်တဲ့အဆင့်အထိကိုရောက်ပြီးနေပါပြီလို့ဒီနေ့ပဲထပ်သတိပေးလိုက်ပါတယ်။မြန်မာမိုးဆလဌာနကလည်းဒီမိုတိုင်းဖြတ်ချိန်လေးတိုင်နှုန်းကတနအီမိုင်းရာကျော်နိုင်ပြီးစစ်တွေတဝိုက်ရေလိုင်းမြေဆုံ16ပေအထိရှိနိုင်တယ်လို့နောက်ဆုံးခန့်မှန်းထားပါတယ်။အခုလိုအချိန်မှာဒီနေ့မွတ်တဲ့12နိုင်ကနေစပြီးတော့ကန်ဒီကန်ဝေးငါးဖန်းရင်လေသင်္ဘောတွေပင်လယ်ကိုမထွက်ကြဖို့မြန်မာပို့ဆောင်ဆက်သွယ်ဝန်ကြီးဌာနကလည်းတားမြစ်ထားပါတယ်။အခုလိုအချိန်မှာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကလည်းရခိုင်ပြည်နယ်ဟာငကိုတဲကလူ6သန်းလောက်အကူအညီလိုအပ်နေပြီးလူတသန်းနှစ်သိန်းလောက်အိုးမဲ့အိမ်မဲ့ဒုက္ခရောက်ပြီးသားပါလို့အခုမုံတိုင်းအတွက်ရေးပေါ်ကူညီနိုင်ရေးတက်လှန့်ဒီနေ့နှိုးဆော်ထားပါတယ်ခင်ဗျ